မေရိကန်ပြည်ထောင်စုအရှိတ်ခံယူတဲ့ဒေသတွေမှာပြင်းထန်တဲ့နှင်းမုန်တိုင်းကြောက်ရောက်နေပြီးနေရာတော်များမှာနှင်းထုကြီးတွေကြောက်ရောက်ထားသလိုလေပြင်းလဲတိုက်နေပါတယ်။နယူးယောက်မြို့မှာမုန်တိုင်းအန်ဒရယ်သတိပေးချက်ထုတ်ပြန်ထားပြီးဆိုးရွားတဲ့နှင်းမုန်တိုင်းကြောက်ရောက်သလိုအခြေအနေမျိုးရှိနေတာကြောင့်ဖြစ်နိုင်ရင်ဒေသခံတွေအိမ်ထဲမှာနေကြဖို့မြို့တော်ဝန်ဘီလ်ဒိုဘလစီယိုကနှိုးဆော်ထားပါတယ်။နယူးယောက်မြို့ရဲ့တချို့နေရာတွေမှာနှင်းထုရှစ်လက်မှနေပါကြာထားပြီးပါပြီ။မြို့ရဲ့အဓိကလေဆိပ်တွေမှာလေရင်အဝင်ထွက်တွေကိုစိုက်ငံ့ထားပြီးဖြစ်တယ်လို့နယူးယောက်နဲ့ကလီရဲ့နယူးဂျာစီပြည်နယ်ကနယူးအော့ခ်လေဆိပ်မှာတော့နှောင့်နှေးတာတွေရှိနေပါတယ်။အရှိဘက်ကံယူရန်တစ်လျှောက်လေရင်ခီးစဉ်ထောင်ပေါင်းများစွာအဆင်ပြေဖြစ်ပါれဖလော်ရီဒါပြည်နယ်ကနေမြောက်ဘက်အဆန်းဆုံးမိန်းပြည်နယ်အထိမုန်တိုင်းရက်ခက်တဲ့တံကိုခံနေကြပါれမြောက်ကာရိုလိုင်းနာပြည်နယ်မှာနှင်းတော်တဲ့ကားလန်းချော်သွားတာကြောင့်လူ၂ယောက်သေဆုံးပါれမက်ဆာချူးဆက်ပြည်နယ်ရှေ့ပိုင်းနဲ့ရိုးဒ်အိုင်လန်ပြည်နယ်တွေမှာလည်းမုန်တိုင်းတံကိုအဆိုးရွားဆုံးခံစားနေကြပါれတချို့အချိန်တွေမှာတနအီကို၃လက်မှနီးပါးနှင်းကြတာကြောင့်နေရာတချို့မှာနှင်းတု18လက်မှကျော်အထိရောက်သွားနိုင်ပါれအမေရိကန်နဲ့အိမ်နီးချင်းကနေဒါနိုင်ငံမှာလည်းနှင်းမုန်တိုင်းရက်ခက်တဲ့တံကိုခံနေကြပါれစံချိန်တင်လောက်အောင်အပူချိန်ကျသွားတာကြောင့်အမေရိကန်နဲ့ကနေဒါနိုင်ငံသားကနာမည်ကျော်နိုင်ဂရာရေတံခွန်ကြီးမှာတစ်စိတ်တစ်ပိုင်းရေခဲနေပါတယ်။ဗိုလ်ဒူးနေကစတဲ့နှင်းမုန်တိုင်းနဲ့ဆိုးရွားတဲ့အခြေအနေတွေဟာအနည်းဆုံးတောက်ကြာနေမနှစ်ပိုင်းထိတော့ဆက်ရှိနေမယ်လို့ခန့်မှန်းထားပါတယ်။